ော်ကိုယ်စားလှယ်တွေကိုကိုဖြစ်စေခြင်းတဲ့ပုံစံမျိုးဖြစ်အောင်ထိန်းចောင်းပေးဖို့ကပြည်သူတွေရဲ့တာဝန်ဖြစ်တယ်လို့ဒီကနေ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ကိုကမဲပေးထားမှဒီကိုယ်စားလှယ်တွေကိုဝေဖန်ပိုင်ခွင့်ရှိမယ်လို့လည်းရန်ကုန်တိုင်းမင်္ဂလာတောင်ကျွန်းမြို့နယ် NLD ရုံးဖွင့်ပွဲမှာဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဘန်ကောက်ရုံးကနေမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပေးပါရှင်
။ကောင်းပါပြီ။ဧပြီလ၁ရက်နေ့မှာကျင်းပမဲ့ကြားဖြတ်ရွေးကောက်ပွဲတွေအတွက်ကိုယ်စားလှယ်လက်လက်နေတဲ့ထဲမှာတနည်းအားပါဝင်တဲ့မင်္ဂလာတောင်ညွတ်မြို့နယ်ပါတီရုံးခန်းကိုဒီကနေ့ပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။လက်လက်နေရ48နေရာလုံးမှာပါဝင်အရွေးခံဖို့ပြင်ဆင်နေတဲ့ NLD ပါတီကကိုယ်စားလှယ်လောင်းတွေကိုရွေးချယ်တာနဲ့ပတ်သက်လို့ကိုဖွင့်ပွဲမိန့်ခွန်းတွေမှာခေါင်းဆောင်တွေဖြစ်ကြတဲ့ဦးတင်ဦးရောဒေါက်အောင်ဆန်းစုကြည်ပါအသာပေးပြောသွားကြပါတယ်။သမိုင်းစာမျက်နှာသစ်ဖွင့်နေတဲ့ NLD ကပြည်သူအားလုံးရဲ့ကျန်းမာရေး၊ပညာရေး၊လူမှုရေး၊စီးပွားရေးကိစ္စတွေလုပ်တဲ့နေရာမှာဒေါအောင်ဆန်းစုကြည်ကိုပညာပိုင်းအတွေ့အကြုံပိုင်းအနီးကပ်ကူညီနိုင်မဲ့အမျိုးသမီးလူငယ်တိုင်းရင်းသားတွေကိုအဓိကထားရွေးချယ်နေတာဖြစ်တယ်လို့ဦးတင်ဦးကပြောခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းရုန်းကန်နေကြရတဲ့ပြည်သူတွေရဲ့ဒုက္ခကိုနည်းအောင်လုံနိုင်မဲ့သူကိုရွေးမယ်လို့အခုလိုပြောပါတယ်
။ကျွန်တော်တို့ရဲ့ပြည်သူအများစုဟာဆင်းရဲမှုနဲ့ရုန်းကန်နေရတယ်ဆိုတော့ကျွန်တော်တို့နားလည်ပါတယ်။ဒီလိုရုန်းကန်နေတဲ့နေရာမှာပြည်သူတွေရဲ့စိတ်ဆန္ဒတွေကိုနားလည်ဆန္ဒပြီးတော့ပြည်သူတွေရဲ့ဒုက္ခတွေကိုတားနိုင်သလောက်ကြာရှင်းသွားအောင်လို့လုပ်ပေးနိုင်တဲ့ကိုယ်စားလှယ်တွေကိုကျွန်တော်တို့ရွေးမှာပါ
ရွေးကောက်ပွဲအတွက်မင်္ဂလာတောင်ညွတ်မြို့နယ်ကအရွေးခံဖို့အတွက် HIV AIDS ဝေဒနာရှင်တွေကိုဥဆောင်ပြုစုစောင့်ရှောက်ပေးနေတဲ့ NLD ပါတီဝင်မတ်ဖြူဖြူတင်းကိုဘာကြောင့်ရွေးချယ်ရသလဲဆိုတာကိုလည်းဒေါက်အောင်ဆန်းစုကြည်ကရှင်းပြသွားပါတယ်။ပြည်သူကိုစားပြုကိုယ်စားလှယ်တွေအနေနဲ့ကိုဖြစ်စေခြင်းနဲ့ပုံစံဖြစ်လာအောင်ကပြည်သူတွေမှာပဲတာဝန်ရှိတယ်ဆိုတာကိုလည်းသူကမိန့်ခွန်းထဲမှာအဓိကပြောပြခဲ့ပါတယ်
။ကိုဖြစ်စေခြင်းနဲ့ကိုယ်စားလှယ်မျိုးဖြစ်အောင်ပြည်သူတွေကလည်းဝိုင်းပြီးတော့လုပ်ပေးရမယ်။ကိုယ်လိုချင်တဲ့ပုံစံဖြစ်အောင်လို့ပြည်သူတွေကလည်းဝိုင်းပြီးတော့ထိတ်သွားတာ။ဒါဒီမိုကရေစီရဲ့အရေးကြီးဆုံးအချက်တစ်ခုပဲ။ဘာလို့ကျွန်တော်တို့ဒီမိုကရေစီလို့ပြောနေလဲ။ဘာဖြစ်လို့လဲဆိုတော့နောက်ဆုံးတော့ကိုယ်ကံကြမ္မာကိုယ်တိုင်ပြည့်ရဲ့ကံကြမ္မာကိုဆုံးဖြတ်ဖို့ဟာပြည်သူတွေရဲ့လက်ချက်ပါပဲရှိတယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီမိုကရေစီစနစ်ကိုလိုလားလား။
မဲဆန္ဒပေးတယ်ဆိုတာဟာပြည်သူတွေရဲ့တာဝန်တစ်ခုဖြစ်တာမို့မဲစည်းရင်းနဲ့မှကိုယ့်နာမည်ပါမပါသိအောင်လုပ်ဖို့အရေးကြီးပါတယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။လူတိုင်းမှာမဲပေးပိုင်ခွင့်ရှိတာမှန်ပေမဲ့မဲပေးနိုင်အောင်လို့ကိုယ်တိုင်လုပ်စရာတွေလိုတဲ့အတွက်ဒီကိစ္စတွေကို NLD ကအသိပညာပေးတာတွေလုပ်ဖို့လည်းရှိတယ်လို့ဆိုပါတယ်။ပြည်သူတွေဘာကြောင့်မဲပေးတယ်ဆိုတာနဲ့ပတ်သက်လို့လည်
းကိုယ်မဲချက်ပေးလိုက်တဲ့ကိုယ်စလေကသူတော်ကြီးခြေပြောင်းလားမခြေပြောင်းလားဆိုတာကိုကနေပြီးတော့စောင့်ကြည့်ပြီးတော့ဝေရာပိုင်းကိုရှိသွားတယ်။ကိုကလည်းမဲမခဲဘူး။ဘယ်မဆိုင်ဘူး။ငါနဲ့မဆိုင်ဘူးဒီရွေးကောက်ပွဲဆိုပြီးတော့နောက်တော့မှဒီကိုယ်စားလှယ်ဘာလို့ဘာမှမလုပ်ခဲ့လို့ပြောလို့ရှိရင်တော့ဒါဟာတော်ဝင်နေတဲ့စိတ်ဓာတ်ကိုရှာနေတယ်
ရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ် NLD ရုံးဖွင့်ပွဲမှာဒေါအောင်ဆန်းစုကြည်ဒီကနေ့ပြောကြားသွားတာဖြစ်ပါတယ်။ဒီရုံးဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှပြန်လည်မှတ်ပုံတင်ခဲ့ပြီးတဲ့နောက် NLD ပါတီကရန်ကုန်မှာဒုတိယမြောက်ဖွင့်တဲ့ရုံးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဗဟန်းမြို့နယ်စီယုံရေးကော်မတီရုံးကိုဖွင့်ခဲ့ပါတယ်ရှင်။